ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်တာခရီးသွားရနေတဲ့ပြည်ထရေးဝန်ကြီးဟာဒီကနေ့မှတော့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်ဆောင်သွားတဲ့ဒုက္ခသည်တွေအရေးအဓိကဆွေးနွေးမှာဖြစ်ပါတယ်။နှစ်နိုင်ငံနယ်စပ်ဖြတ်ကျော်တရားမဝင်လက်နက်ရောင်းဝယ်နေတဲ့ကိစ္စနဲ့မူရည်စေဝါပြဿနာတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဒေသဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိနေရပြန်လာရေးမြန်မာအစိုးရအနေနဲ့လေးထားကောင်းရဖို့ဘင်္ဂလားဒေ့ရှ်သမ္မတကလည်းမြန်မာပြည်ထရေးဝန်ကြီးကိုမနေ့ကတွေ့ဆုံချိန်မှာတိုက်တွန်းသွားပါတယ်။မြန်မာပြည်ထရေးဝန်ကြီးနဲ့ဘင်္ဂလားဒေ့ရှ်ကီးစင်ပေါ်တုံ့တက်ချက်အမြင်တွေကိုမဆုမွန်ကဆက်သွယ်မြင့်မြန်ထားပါရဲ့ရှင်
။ပြည်ထရေးဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဦးဆောင်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့နိုင်ငံသားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့ဟာဖေဖော်ဝါရီလ15ရက်နေ့ကစတင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့တုံ့ရတာကီးစင်တွေမှာမြန်မာဘင်္ဂလားနိုင်ငံနယ်စပ်ဒေသလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စရပ်တွေနောက်မူရင်းစေဝါပူးပေါင်းတိုက်ချက်ရေးနဲ့တနိုင်ငံနယ်စပ်ဆက်ဆံရေးရုံဖွင့်နေတဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးညှိနှိုင်းကြမှာဖြစ်တယ်လို့ပြန်ကြားရေးကသတင်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကြာသပတေးနေ့မနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသမ္မတအဗ်ဒူဟမစ်နဲ့မြန်မာပြည်ထရေးဝန်ကြီးတို့ဓာကာမြို့တော်မှာတွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းဆောင်သွားတဲ့ဒုက္ခသည်တွေအရေးအဓိကဆွေးနွေးခဲ့ပါတယ်။မြန်မာဆွေရဘက်ကဒုက္ခသည်တွေပြန်လည်လက်ခံမှုအစီအစဉ်ဖြစ်နေပြီးတော့နိုင်ငံသဘောတူညီချက်အရာစခန်းတွေဖွင့်လှစ်ထားပြီးတဖြည်းဖြည်းချင်းပြန်လက်ခံသွားမယ်လို့ပြည်ထရေးဝန်ကြီးကပြောဆိုခဲ့တယ်လို့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိနေရရင်ပြန်လာရေးမြန်မာဆွေရအနေနဲ့အလေးထားလှုပ်ဆောင်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်သမ္မတကမြန်မာပြည်ထရေးဝန်ကြီးကိုတိုက်တွန်းခဲ့ပါတယ်။ဒီကနေ့တောက်ချာနေ့ညနေ3နာရီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမြန်မာပြည်ထရေးဝန်ကြီးဟာဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအဗ်ဇာဒူဇမန်ထမ်နဲ့တွေ့ဆုံပြီးတော့ရိုဟင်ဂျာဒုက္ခသည်အရေးနောက်တရားမဝင်လက်နက်ရောင်းဝယ်ရေးကိစ္စတွေမူရည်စေဝါပြဿနာနေဆက်ရေးရာကိစ္စတွေကိုအဓိကထားဆွေးနွေးကြမှာဖြစ်တယ်လို့ဒါကာကလာတဲ့သတင်းမှာဖော်ပြပါတယ်။အခုလိုမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်နိုင်ငံတာဝန်ရှိသူတွေကြားရခိုင်မြောက်ပိုင်းပြည်ပခါကြောင့်တင်းချောင်သွားကြတဲ့ဒုက္ခသည်တွေရဲ့အရေးဒီဇိုင်းမမတ်တွေ့ဆုံဆွေးနွေးမှုတွေရဲ့အခြေအနေအခုနောက်ဆုံးပြည်ထရေးဝန်ကြီးကိုရိုင်တွားရောက်ဆွေးနွေးနေတဲ့အနေအထားအပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်ပေါင်းများစွာအခြေချနေထိုင်ခဲ့တဲ့မြန်မာဘင်္ဂလားအရေးလေးလာသူဒေါ်စောမြရာဇာလင်းကအခုလိုတုံ့တက်ပါတယ
်ဆက်သွားတဲ့ပုံစံတွေကိုပြန်လည်လက်ခံဖို့ဆိုတာကတော့မြန်မာနိုင်ငံအစိုးရဘက်ကတော့ကြိုးစားကြိုးစားပါတယ်ဒါပေမဲ့ဟိုဘက်ကကြားလို့ရှိရင်တော့အခြေအနေမျိုးမျိုးကိုအကြောင်းပြပြီးတော့မှပြန်မလာသေးဘူးဆိုပြီးတော့မှပြောနေတယ်လေရှိပါတယ်အခုတော့ပြန်ပြည်ထရေးဝန်ကြီးကိုရိုင်တွားပြီးတော့ကြိုးစားတဲ့အခါမှာတော့အရင်ထက်ပုံမအဆင်ပြေတဲ့အနေအထားတစ်ခုခုကိုတော့ရလာလိမ့်မယ်လို့ကျွန်မထင်ပါတယ်ဒါပေမဲ့လို့ဒီတက်ခံတွေဘက်ကလည်းစိုးရိမ်မှုတွေလည်းအများကြီးရှိပါတယ်ဆိုရင်ကျွန်မတို့အနေနဲ့ကတော့ပြောချင်တာကအနာဂတ်မှာဒီလိုမဖြစ်ဖို့ရတဲ့ဘလို့ကြိုးစင်ပြင်ဆင်မှုတွေရှိမလဲအနာဂတ်မှာဆက်ပြေးလိုက်ပြန်ဝင်လိုက်ဆိုတဲ့ပုံစံမျိုးတွေမရှိအောင်ဒီဒီမှာဘာတွေလောက်ထားဖို့လိုတယ်လဲအစိုးရမှာဘလို့မှုတွေရှိတယ်လဲဆိုတာကတော့ပြောရမယ့်အနေအထားတွေလည်းရှိနေပါသေးတယ်ဒီလိုပြဿနာတစ်ခုခုဖြစ်လာပြီဆိုလို့ရှိရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအစာစီးရတဲ့ပုံစံမျိုးတွေအများကြီးရှိပါတယ်အဲ့လို့ဆိုလို့ရှိရင်လူခွင့်ရေးရာဆန္ဒထောက်ခံမှုကိုအများကြီးကြားနိုင်တာရှိတယ်အဲ့ဒါကြောင့်မို့လို့ဒီလိုဝင်လိုက်ထွက်လိုက်စသည်အပြင်ဖြစ်နေတာဟာဆိုလို့ရှိရင်တိုင်းပြည်တစ်ခုရဲ့အင်္ဂလိပ်ရှာအရလည်းထိုက်ခဲ့ရှိပါတယ်လူတွေကိုလူလို့မြင်ဖို့ကလည်းအရေးကြီးပါတယ်
မြန်မာဘင်္ဂလားနိုင်ငံအစိုးရဒီကြားဒုက္ခသည်တွေပြန်လည်လက်ခံရေးပြန်လည်ပို့ဆောင်ပေးရေးဆွေးနွေးတိုင်နေနေတဲ့အနေအထားပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇော့ဘဇာကဘာလူခါလီဒုက္ခသည်စခန်းမှာနေတဲ့ကိုအီဆလန်ကတော့ဒုက္ခသည်တွေဘေးကင်းလုံခြုံစွာပြန်နိုင်မှုခိုင်မာတဲ့အာမခံချက်ရမှာပြန်သွားရကြမယ်လို့အခုလိုပြောပါတယ
်မဖက်အစိုးရကရောဟင်ဂျာဒုက္ခသည်တွေပြည်လည်မှုလို့တော့ကျွန်တော်တို့ကြိုးစားပါတယ်ဒါပေမဲ့ဒီနေ့အပြည့်အရောဒီတွင်မှာအကျဉ်းသွင်းမှုမပြီးသေးဘူးဗျာအမလူတွေကဒီနေ့အထိဖြစ်ပြလာတော့ပဲပူပြလာရဲ့အကျဉ်းသွင်းချက်ကိုအကောင့်တက်ဖောင်းမယ်ဆိုပြီးတော့ကြောက်တာတော့ရှိတယ်အများတော့ကြောက်နေတာပဲဒါပေမဲ့အကျိုးရှိတဲ့အလို့ဆိုတာမရှိသေးဘူးသူကျွန်တော်တို့ရဲ့တွင်ကဒုက္ခတွေအလုံးရဲ့အတိအကျတောင်းဆိုရှာတာကျွန်တော်နိုင်ငံသားဆိုင်ရာအခြေအဝါရရှိမှုနဲ့ပဘကုလသမဂ္ဂအပေါင်းအဖွဲ့ရဲ့ပါဝင်ပြီးတော့ပဘကုလသမဂ္ဂဒီရတဲ့အဖွဲ့ရမြန်မာအဖွဲ့ရတောင်းပွဲဆိုင်နဲ့ကျွန်တော်တို့လက်ဆောင်နဲ့ဆီရင်ဒေသလုံးချင်းစွာနဲ့ကျွန်တော်တို့ပြန်လေနေထိုင်ခွင့်ရမယ်ဆိုရင်ကျွန်တော်တို့တော့ဖို့အဆင်ပြေပါပဲ
မြန်မာဘင်္ဂလားနိုင်ငံကြအခုလိုရင်ဆိုင်နေရတဲ့ဒုက္ခတွေအရေးတွေပါဝင်နေဆက်ပြဿနာတွေကိုရေရှည်ပြင်လည်နိုင်မှုနဲ့ဖြစ်စဉ်တွေဖြစ်လာရတဲ့အဓိကအခြေခံအချက်လက်တွေကိုတာဝန်ရှိသူတွေအနေနဲ့ရှာဖွေစဉ်းစားဖြေရှာကြဖို့အဓိကအရေးကြီးလိုအပ်ပါတယ်လို့လည်းဒေါ်စောမြရာဇာလင်းကအကြံပြုပါတယ
်ဒီလိုထွက်ပြေးသွားကြတဲ့လူတွေကိုကြားလို့ရှိရင်လည်းပညာပေးမှုတွေကဘယ်လိုပညာပေးမှုတွေရှိမလဲဆိုတာကိုအစိုးရဘက်ကအသေးစားပြင်ဆင်ဖို့လိုပါတယ်ဥပမာမင်္ဂတကပရက်ရှာပေးနေတယ်အဲ့လိုပေးနေုံနဲ့တော့
အလုံးကိုအပြုတ်သဘောမျိုးနဲ့ကြည့်တယ်ဆိုတာမျိုးထဲပေါ်တန်းကြီးရဲ့လုံကြုံရေးအနေအထားတွေကိုပါချေသွင်းရမယ်ပြီးလို့ရှိရင်လူအခွင့်အရေးကိုလည်းလေးစားလိုက်နာတဲ့ပုံစံမျိုးကိုလည်းဟိုအမှန်တကယ်ကလည်းတတိပြုဖို့လိုအပ်ပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ဒေသတွေနယ်မြေတည်ငြိမ်အခြေအနေနဲ့ရိုဟင်ဂျာတွေအနေနဲ့မြန်မာနိုင်ငံထဲမှာအဆင်ပြေစေမဲ့အခြေအနေတစ်ခုကိုဖန်တီးပေးပ